မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့နေရင်အကျယ်ချုပ်ယူကန်နဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေတွေကဒီကနေ့တရားရုံးချုပ်ကိုပြင်ဆင်ချက်တင်သွင်းလိုက်ပါပြီ။ဒေါ်အောင်ဆန်းစုကြည်ပေါ်အပြစ်ပေးတဲ့စီရင်ချက်ဟာဥပဒေနဲ့မညီပဲမှားယွင်းတဲ့စီရင်ချက်ဖြစ်တဲ့ဆိုတာကိုထပ်မံလျှောက်လဲတင်ပြမယ်လို့အကျိုးဆောင်ရှေ့နေတွေကပြောပါတယ်။အပြစ်အဆုံကိုတော့ဘန်ကောက်ရုံးကနေစုံစမ်းထားတဲ့ကိုသိန်းထိုင်ဦးကဆက်ပြီးပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ခင်ဗျာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ပေါ်ရေးယူထားတဲ့84ခုနှစ်ခြေခံဥပဒေမရှိတော့ဘူးဆိုတာမှတ်မိမယ်လေဒေါ်အောင်ဆန်းစုကြည်ဟာနေအိမ်ကျဲကျုပ်စည်းကမ်းကိုချိုးဖောက်တယ်ဆိုပြီးရန်ကုန်တိုင်းတရားရုံးကပြစ်ဒဏ်ချမှတ်ခဲ့တာပါဒီလိုပြစ်ဒဏ်ချမှတ်ခဲ့တာနဲ့ပတ်သက်ပြီးအယူခံပြင်ဆင်ချက်ကိုဒီကနေ့နိုဝင်ဘာလ13ရက်နေ့မှာအကျိုးဆောင်ရှေ့နေတွေကတရားရုံးချုပ်ကိုတင်သွင်းလိုက်ပါတယ်ဒါနဲ့ပတ်သက်ပြီးရှေ့နေကြီးဦးကြည်ဝင်းက VOE ကိုခုလိုပြောပါတယ်
ပြင်းစင်မှုဆိုတော့နောက်ထပ်အယူခံဒုတိယအယူခံရလို့မရှိဘူးလောက်ထုံးလို့ဒီရအဲ့တော့ revision ပေါ့ not criminal revision ပြင်းစင်မှုပေါ်ပေါ်မှာလို့ဆိုအဲ့တော့ပြင်းစင်မှုတက်တယ်နော်ပြင်းစင်မှုတက်တော့ဒီကနေ့ကျွန်တော်နဲ့ကျွန်တော်တပည့်မညညအေးဆိုတော့တင်လိုက်ချပါတင်လိုက်တော့ဟိုလက်ခံနဲ့လက်ခံနဲ့ဆိုတော့လို့ဗျသူတို့ကဒီနေ့အမှုနံပါတ်ပေးလိုက်ပြီပေါ့ကျွန်တော်တို့အမှုနံပါတ်က600ခါခွေ2009ပေါ့
ဒီပြင်ဆင်ချက်နဲ့ပတ်သက်ပြီးဘယ်တော့ကြားနာမလဲဆိုတာတိကျတော့မသိရသေးပါဘူးအမှုနံပါတ်ကျသွားပြီဖြစ်တဲ့အတွက်တရားရုံးချုပ်ကတောက်ကြနေတိုင်း14ရက်စာကြားနာမယ်အမှုစင်းတွေကိုထုတ်ပြန်လေ့ရှိပြီးအဲ့ဒီစင်းမှာပါမပါဆောင်စားရင်လုံထုံးလုံနည်းအရာလျှောက်လဲချက်ပေးဖို့စောင့်ရမှာဖြစ်တဲ့အကြောင်းရှင်းနေကြီးဦးကြည်ဝင်းကရှင်းပြပါတယ်
ကောင်းပြီလက်ခံသင်မသင်ကြားနာမယ်ဆိုရင်ကျွန်တော်တို့သွားရှောက်လဲရမယ်ရှောက်လဲတော့လက်ခံသင်ကြောင်းကျွန်တော်တို့ခိုင်ခိုင်မာမာပြောနိုင်လို့ရှိရင်တရားရုံးကလက်ခံတယ်ဆိုပြီးတော့ကသူကဘာလုံးလဲဆိုတော့ရှင်းနေကြုံရုံးကိုအကြောင်းကြားမယ်ကျွန်တော်တို့ဒီတင်ပြတဲ့ပြင်ဆင်စွာအပိုကော်ပီရှင်းနေကြုံရုံးကိုပို့လိုက်မယ်ရဲ့ချင်းတခုသမပင်မယ်အဲ့ဒီနေကြတော့နှစ်ဖက်မျက်နှာစုံကြည့်ပေါ့ဗျာရှင်းနေကြုံရုံရောကျွန်တော်တို့ရောပြိုင်ပြီးတော့ရှောက်လေကြမှာပဲဒါပဲအဲ့ဒီပုံမှာနောက်တော့ရပိုင်းလောက်မှာဆုံးဖြတ်ချက်ချမှာ
မြမစီဆူရဒေါအောင်ဆန်းစုကြည်ကိုနိုင်ငံရေးဖြစ်စဉ်တွေကပတ်ထုတ်ဖို့အတွက်အမှုစဉ်ပြီးနေအင်ကျဲကျုံးနဲ့ဆက်လက်ဖမ်းဆီးထားတာဆိုပြီးအမေရိကန်ပြည်ထောင်စုကပြောဆိုနေတဲ့အချိန်ဒေါအောင်ဆန်းစုကြည်ကိုလွှတ်ပေးဖို့နိုင်ငံတကာကထပ်မံတောင်းဆိုနေတဲ့အချိန်မှာအခုလိုနေအင်ကျဲကျုံးအမှုယူကန်ပြင်ဆင်ချက်ကိုဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကတင်သွင်းလိုက်တာပါဒါပေမဲ့လည်းမြမစီဆူရဟာနေအင်ချံဝင်းနဲ့ကိုရေကူးပြီးခိုးဝင်ခဲ့တဲ့အမေရိကန်နိုင်ငံသားကျွန်ရက်တော်ကိုလွတ်ပေးခဲ့ပေမဲ့ဒေါအောင်ဆန်းစုကြည်ကိုဆက်လက်ဖမ်းဆီးခဲ့တာကြောင့်အခုတင်သွင်းတဲ့ပြင်ဆင်ချက်နဲ့ပတ်သက်လို့ရောဘလောက်ထိမျှော်လင့်ချက်ရှိပါမလဲရှင်းနေကြီးဦးကြည်ဝင်းကိုဆက်မေးကြည့်ပါလေ
ကျွန်တော်တို့ကတော့ရှင်းနေပြီပေါ့ဗျာကျွန်တော်တို့ပြုစုပြီးတော့ရေးသားထားတဲ့ဟလာပြင်ဆင်မှုမှာအကြောင်းပြချက်တွေနဲ့ပေါ်ပြအဲ့တော့အဲ့ဒီအကြောင်းပြချက်တွေမှာကျွန်တော်တို့မျောလင်းချက်အများကြီးထားတယ်ပထမအဆင့်လက်ခံပြီးမှကတော့ကျွန်တော်ချင်းတော်တော်ကြီးကိုပြတာလက်ခံပြီးရင်လေထပ်ဆင့်ပြီးတော့ပြောရင်ဒီအခုစီရင်ချက်အပြစ်ပေးတဲ့စီရင်ချက်ကဥပဒေနဲ့မညီဘူးမှားယွင်းတယ်ဆိုတာသူတို့မြင်နိုင်အောင်ကိုကျွန်တော်တို့တင်ပြမယ်မြင်လဲမြင်မှာမှာအဲ့ဒီတက်တက်နဲ့မျက်လုံးပိတ်ခိုင်းတော့မပြောတတ်မဟုတ်ရင်တော့မြင်အောင်ကျွန်တော်တို့တင်ပြပါမှာ
ဒါကတော့ဒီကနေ့ဒေါအောင်ဆန်းစုကြည်ရဲ့နေအင်ကျဲကျုပ်အမှုအယူခံပြင်ဆင်ချက်တရားရုံးချုပ်ကိုတင်သွင်းလိုက်တာနဲ့ပတ်သက်ပြီးရှင်းနေကြီးဦးကြည်ဝင်းပြန်ပြောပြသွားတော့ပါခင်ဗျာ